Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ9ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညဘက်အစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ညနေမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုခုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်2015 Iran nuclear သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်ပြီးတော့ Iranian တပ်ဆင်မှုတွေကိုလှုပ်ဆောင်နေတယ်လို့ Iran ကဒီကနေ့မှကြေညာလိုက်ပါတယ်။ American သမ္မတ Donald Trump မှာအရေးချင်းမပြေပွားတဲ့သူဖြစ်တယ်လို့ American နိုင်ငံဆိုင်ရာပြတင်းသံမကဖော်ပြခဲ့ကြောင်းပြတင်းသတင်းစာတစ်စောင်ကဒီကနေ့မှဖော်ပြလိုက်ပါတယ်။ Afghanistan နိုင်ငံ Ghazni မြို့မှာ Taliban တွေရဲ့ကာဗုံးထောင်တိုက်ခိုက်မှုကြောင့်ဒီ12ယောက်ထပ်မနေသေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းမှာရီမှာတော့ရမုံတက္ကသိုလ်ဝင်တွင်ကျောင်းသားတက်မကအဆောက်အဦးကိုဘုံခွဲအကျန်းဖဲ့ဖြုတ်ခွင်းခံရတာ58နှစ်ပြည့်မြောက်တဲ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာကျောင်းသားတက်မကအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ကျောင်းသားလူငယ်တွေဟာရမုံတက္ကသိုလ်တက်မကအဆောက်အဦးမြေနေရာမှာလာရောက်ကာကွယ်ပြုခဲ့ကြပါဗျာ။ကျောင်းသား
လူကွန်ရက်ကာကွယ်ရေးအနာရှင်စနစ်ဆန့်နေတဲ့ရေငယ်ရေတို့တွေတိုက်ပွဲဝင်ကြဆုံးသွားခဲ့ရတော့ကျောင်းသားပြည်သူ
ပေါ်တော့အပြေဆုံးကိုမကြခင်မှာနားဆင်ရပါမယ်။ဒီကြောင်းနဲ့အတူပတ်စင်ကဏ္ဍတွေမှာတော့မြန်မာရေးရာဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
ယူရိုနိုင်ငံဟာယူရိနီယံတန့်စင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်ပြီးတွန်းမြင့်လှုပ်ဆောင်နေတယ်လို့အီရန်နိုင်ငံကဒီကနေ့မှခြေညာလိုက်ပါတယ်။ယူရိုနိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာဆက်ဝင်တွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရိနီယံတန့်စင်မှုတွေကို900ဂိုင်းလုံးထိတိုးလာနိုင်မှာရှိတယ်လို့ရိုက်တာသတင်းကလည်းဆိုပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မရေးထိုးထားတဲ့တခြားနိုင်ငံတွေအနေနဲ့ယူရိုနိုင်ငံဘော်ဒန်ခပ်ဖိတ်ဆို့မှုတွေမလျှော့ချပေးဘူးဆိုရင်သူတို့အနေနဲ့ယူရိနီယံတန့်စင်တာတွေစတင်ပြီးတော့ပိုလှုပ်ဆောင်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လမ်းနဲ့ထုတ်လုပ်လာမှာကိုနိုင်ငံတကာကစိုးရိမ်ကြတဲ့အပေါ်မှာဖြေပြောက်ပေးနိုင်အောင်ဒီ2015အီရန်နျူကလ িয়ার သဘောတူညီချက်ကလှုပ်ဆောင်ပေးတာဖြစ်ပါတယ်။ဒီသဘောတူညီချက်အရအီရန်နိုင်ငံအနေနဲ့ယူရိနီယံတန့်စင်မှုတွေကို 3.6 ရာခိုင်နှုန်းထက်ကျော်လွန်ပြီးတန့်စင်တာတွေလုံးလို့မရသလိုတန့်စင်ထားတဲ့ယူရိနီယံတွေကိုလည်း300ကီလိုဂရမ်ထက်ကျော်လွန်ပြီးတော့သိမ်းဆည်းထားလို့မရပါဘူးယူရိနီယံပမာဏ 3.6 ရာခိုင်နှုန်းဟာနျူကလ িয়ার ဆွတ်အင်ထုတ်လုပ်နိုင်ဖို့အတွက်လုံလောက်တဲ့ပမာဏဖြစ်တယ်လို့ဒါပေမဲ့လည်းပမာဏဖြစ်ပါတယ်ဒါပေမဲ့လည်းနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အတွက်ဆိုရင်တော့90ရာခိုင်နှုန်းလောက်လိုအပ်တာဖြစ်ပါတယ်ယူရိုနိုင်ငံအနေနဲ့သူတို့လိုချင်တဲ့ယူရိနီယံပမာဏအတိုင်းတာထီရအောင်အခုရှိနေတဲ့ပမာဏထက်ကျော်လွန်ပြီးထုတ်လုပ်သွားဖို့ပြင်ဆင်နေတယ်လို့အီရန်သမ္မတရူဟာနီကမကြခင်ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံလေပိုင်းဒေသဂန်စတီမြို့ကထောက်လိုက်ရုံအနီးမှာတာလီဘန်တွေဘက်ကကားဘုံးထောင်ဖောက်ခွဲခဲ့တယ်လို့အာဖဂန်တောင်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့ကဖြစ်တဲ့အဲ့ဒီကားဘုံးခွဲမှုကြောင့်ရပ်သားတွေပါဝင်လူ12ဦးထက်မနည်းသေဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်내ကျန်းမာရေးဌာနပြောခွင့်ရသူမိုဟာမက်ဟဲမက်ကတီးပြပါတယ်တခင်မှုဖြစ်တဲ့အချိန်မှာကျောင်းသားတွေကျောင်းသားချင်းဖြစ်နေတာမလို့ကျောင်းသားတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ပြည်내ရဲကျုပ်မိုဟာမက်ခါလစ်ဝါဒက်က VOA ကိုပြောပါရတယ်။တာလီဘန်ပြောခွင့်ရသူကတော့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုပြီးတော့ပြင်းထန်တဲ့ပောက်ကွဲမှုကြောင့်မလို့အမျိုးသားလူမျိုးရေးဌာနကအရေးကြီးတဲ့စာအုပ်တစ်ခုပြသပြီးတော့ကြီးကြီးမားမားထိခိုက်ဒဏ်ရာရမှုတွေရှိခဲ့တယ်လို့ဆိုပါရတယ်။ဂါစနီမြို့ဟာဂါစနီပြည်내ရဲ့မြို့တော်ဖြစ်ပြီးတော့မြောက်ပိုင်းနဲ့တောင်ပိုင်းပြည်내တွေကိုချိတ်ဆက်ပေးထားတဲ့အဓိကလမ်းမကြီးရှိတဲ့မြို့လည်းဖြစ်ပါရတယ်။ဂါစနီဒေသဟာခိုင်တော်များများကိုတာလီဘန်တွေကထိ ंछ ုပ်ထားတာဖြစ်ပါတယ်။ဒီမတိုင်ခင်ရက်တွေတုန်းကတော့အတိကံဘုံခွဲတက်ခိုက်ရေးသမားတွေအပါအဝင်တာလီဘန်တက်ခိုက်ရေးအုပ်စုတစုဟာအာဖဂန်မြို့တော်ကဘူးမှာရှိတဲ့အာဖဂန်ကာကွယ်ဝန်ကြီးဌာနကအင်ဂျင်နီယာနဲ့ပို့ဆောင်ရေးဌာနကိုဝန်ရောက်တက်ခိုက်ပါတယ်။အဲဒီမှာလဲကားဘုံခွဲတက်ခိုက်မှုတွေပါဝင်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေအများစုအပါအဝင်လူပေါင်း30လောက်သေဆုံးခဲ့ရပါတယ
်။ဂရိနိုင်ငံမှာပါလီမန်လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့မှချင်းပနေပြီးတော့ဒါဟာဂရိနိုင်ငံကိုနိုင်ငံတော်ကနေငွေကြေးကြားကန့်ပေးခဲ့ပြီးတဲ့နောက်ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။မကြာခင်ကကောက်ယူခဲ့တဲ့လူတူစစ်တမ်းတွေရတော့လက်ဝဲဝါရီဖြစ်တဲ့ဝန်ကြီးချုပ် Alexis Tsipras ဟာတိုက်ခိုက်ကွန်ဆာဗေးတစ်ပါတီခေါင်းဆောင် Kyriakos မစ်ဆိုတာကစ်ကိုရှုံးနိုင်ခြင်းရှိတယ်ဆိုပြီးတော့ဖော်ပြနေပါတယ်ပြည်နိုင်ငံဟာကြီးမားတဲ့ဘဏ္ဍာငွေကြေးပြဿနာနဲ့ရင်ဆိုင်ထားတာကနေအခုမှပြန်ပြီးတော့နလန်ထူကာစလည်းဖြစ်ပါတယ်ဒီဘဏ္ဍာရေးပြဿနာခက်ခဲကြောင့်ဂရီးနိုင်ငံဟာဘဏ္ဍာရေးရကြာခံပေးမှုတွေကိုလက်ခံခဲ့ရပြီးတော့အဲ့လိုလုံရတဲ့အတွက်အသုံးစရိတ်တွေအကြီးအကျယ်လျှော့ချခဲ့ရသလိုတခြားပြည်တွင်တောင်းလဲမှုတွေကိုလည်းလုပ်ခဲ့ရတာပါဒီရွေးကောက်ပွဲမှာတိုင်းပြည်ရဲ့စီးပွားရေးကအဓိကကျတဲ့ကိစ္စဖြစ်ပြီးတော့အစိုးရအနေနဲ့ဂရီးပြည်သူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်တွေဖန်တီးပေးနိုင်မလားဆိုတာကိုမဲဆန္ဒရှင်တွေကသိကျင်ကြတယ်လို့ MARC လူလူစစ်တမ်းကောက်ယူမှုအဖွဲ့က Thomas Jerkis ကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
ဘောဇန်နောက်ပဲချားနိုင်ငံတွေ EU အဖွဲ့ဝင်ဖြစ်ရတဲ့အတွက်သူတို့အနေနဲ့အခိုင်အမာထောက်ခံတဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကပြသပြီးတော့ဒီနိုင်ငံတွေ EU အဖွဲ့ဝင်သစ်ဖြစ်လာရေးဟာ EU ရဲ့မဟာဗျူဟာမြောက်ကျိုးစီးပွားဖြစ်တယ်လို့ဆိုပါတယ်ပိုလန်နိုင်ငံပော့စနန်မြို့မှာတောက်ကြနေတဲ့ကျင်းပတဲ့ဘောကန်အနောက်ဖက်ချမ်းဒေသနိုင်ငံများထိပ်ပြီးဆွေးနွေးပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ် EU အဖွဲ့ကြီးရဲ့ရန်နီယာကိုပို့ပြီးတော့ထိရောက်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပြင်သစ်သမ္မတ Emmanuel Macron ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့လည်း EU ရဲ့ရန်နီယာကတိုးတက်အောင်လုပ်ရမယ်ဆိုတဲ့အပေါ်မှာပြင်သစ်သမ္မတနဲ့တဘောရဲရှိတဲ့အကြောင်းဂျာမနီဝန်ကြီးချုပ်မာကယ်ကပြောပါရတယ်။ဒါပေမဲ့လည်းဒီအချက်ကြောင့်တော့အဖွဲ့ဝင်သစ်တိုးချဲ့ရေးဆွေးနွေးပွဲတွေကိုဖြစ်ပေရမယ်လို့မရှိမင်းကြောင်းလည်းသူကဆိုပါရတယ်။ဘောကန်ဒေသနိုင်ငံတွေဖြစ်ကြတဲ့အယ်ဘေးနီးယား၊ဆာဘီးယား၊မွန်တနီဂရို၊ဘော့စနီးယား၊ဟာဇီဂိုဗီနာ၊ကော့ဆိုဗိုနဲ့နော့သ်မက်ဆီဒိုနီးယားနိုင်ငံတွေကိုအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာဆိုလို့ရှိရင်တိုးတက်အောင်မိုးမှန်ဖို့အတွက်လုံလောက်တဲ့အချိန်ကာလဖြစ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကထပ်လောင်းပြောပါရတယ်။အထူးသဖြင့်တော့ဂရီးရဲ့ဒီအမည်နာမနဲ့ပတ်သက်ပြီးတော့ငင်းပွားနေတဲ့နော့မက်ဆီဒိုနီးယားနိုင်ငံအနေနဲ့အင်းဒီချင်းတွေနဲ့သဘောထားကွပြမှုတွေကိုကြော်လာနိုင်အောင်လို့ရဲစွမ်းတတိရှိရှိစူးစမ်းခဲ့မှုအပေါ်ဂျာမနီဝန်ကြီးချုပ်ကချီးကျူးတဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
။ UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ပိုင်းဒိုမီတာ32 kHz 9300များပိုင်းဒိုမီတာ51 kHz 5885တို့တွင်စနေတနင်္ဂနွေမှာပိုင်းမီတာ190 kHz 1905လို့ပြောထုတ်ပြန်ပါရစေ
။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေပေါ်ကိုထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူအတော်များများဟာအနောက်ရောက်အင်ဂျီတွေဝတ်ဆင်ပြီးတို့တွေကလည်း Brilliant Land ကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဟောင်ကောင်ရဲ့လူစီကားတဲ့ဈေးဝယ်စင်တာတွေရှိတဲ့နေရာကနေတရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကိုချိတ်ဆက်ပေးထားတဲ့ကောင်လုံးဘူရာယုံကိုချီတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းဟောင်ကောင်ကိုတရုတ်ပြည်မာကြီးလောက်ကနေလွတ်မြောက်ရေးချွတ်ကြော်တဲ့နေကိုအဟိတ်ခဲ့ကြပါတယ်။ငင်းပွားစရာဥပဒေကြမ်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံပြည်မာကြီးကနေဟောင်ကောင်ကိုလာရောက်လည်ပတ်ကြသူတွေကိုအတိပေးကြတာကြောင့်သူတို့ကိုတိုက်ရိုက်စကားပြောကျင်တယ်လို့လည်းဆန္ဒပြတဲ့သူတွေကပြောပါတယ်။ဟောင်ကောင်မှာတလကြဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကသတင်းမီဒီယာတွေမှာတော့ဖော်ပြခြင်းမရှိပါဘူး။ပြီးခဲ့တဲ့ဘက်ကဆန္ဒပြတဲ့သူတွေကဟောင်ကောင်ဥပဒေပြုအဆောက်အုံကိုဝင်ရောက်စီးနင်းပြီးဖျက်ဆီးခဲ့ပြီးတဲ့နောက်ဒီကနေ့ဟာပထမဆုံးပြန်ပြီးတော့အကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ဒီကဲတဘက်ကဆန္ဒပြသူတွေရဲ့လုပ်ရဟာတနိုင်ငံစနစ်နှစ်ခုသွားနေတာကိုဒိုက်ရိုက်တိုက်ခိုက်တာဖြစ်သလိုဟောင်ကောင်ရဲ့တရားဥပဒေစိုးမိုးရေးကိုချိုးဖောက်တာဖြစ်တယ်လို့လည်းတရုတ်အစိုးရကတော့ပြောထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအရေးချင်းမပြည့်ဝတဲ့သူအလုံးမဖြစ်တဲ့သူတယောက်ဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံဆိုင်ရာဒီဗြိတိန်သမ္မတကြီးကဖော်ပြတဲ့အကြောင်းဗြိတိန်သင်းစာတစ်စောင်ကနေပြီးတော့ထုတ်ဖော်ပြသလိုက်ပါတယ်။အပြင်ကိုပေါက်ကြားသွားတဲ့တန်ယုံမှတ်တမ်းတွေထဲမှာဗြိတိန်သမ္မတကြီးကေဗင်ဒါရော့ရှ်ကသမ္မတထရမ့်ကိုအဲ့လိုမျိုးပုံဖော်ပြောဆိုရဲဆိုပြီးတော့ဒီမာလီသမီးသတင်းစာကဖော်ပြပါရတယ်။ဒါအပြင်သမ္မတထရမ့်ဟာသူ့ကိုယ်သူမလုံးမကျုံဖြစ်ပြီးတော့ရေချင်းမပြည့်ဝသူဖြစ်တယ်လို့လည်းဖော်ပြတဲ့အကြောင်းသတင်းစာကပြောပါရတယ်။ဒါအပြင်သမ္မတထရမ့်ရဲ့ဆွေးနွေးပွဲဟာပုံမှန်တိုင်းပို့ပြီးတော့လှုပ်လာနိုင်မယ်လို့သူတို့အနေနဲ့မယုံကြည်ဘူးလို့တမကြီးကရေးထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အနေနဲ့နောက်တစ်ချိန်ယူကောက်ပွဲမှာနိုင်ရပြီးတော့နောက်တစ်ချိန်မှာသမ္မတထပ်ဖြစ်လာနိုင်ခြင်းရှိတာကိုလည်းပြည့်ပယ်ထားလို့မရတဲ့အကြောင်းသူကဗြိတိန်အာဏာပိုင်ကိုသတိပေးထားတယ်လို့ဆိုပါတယ်။ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကညှင်းဆိုခြင်းမလုပ်ပါဘူး။တန်တမာနီအနေနဲ့သူတို့တာဝန်ထမ်းဆောင်နေတဲ့နိုင်ငံတွေကနိုင်ငံရေးအခြေအနေတွေကိုအမှန်တမ်းအရှိတမ်းမကွဲခွဲပဲပြောမယ်လို့မှတ်ယူတဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်ခင်ဗျ။
လေမဆိုင်ရာကျူးလွန်မှုတွေရှိတယ်လို့မတန်းရှိထားတဲ့အမေရိကန်နိုင်ငံကဘီလီယံနာသတိကြီး Jeffrey Epstein ကို2000ပြည့်လွန်နှစ်တွေအတွင်းမှာလိင်ကုန်ကူးမှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့အမေရိကန်တရားရေးအာဏာပိုင်တွေကမနေ့စနေနေ့ကညောင်မြမှာဖမ်းဆီးလိုက်ပါတယ်။ဘဏ္ဍာငွေကြေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Hedgefund အဖွဲ့ရဲ့ Manager Epstein ကို2001နဲ့2005ခုနှစ်ကြာကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ညောင်မြက Federal အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူနှစ်ယောက်ကိုခိုးကားပြီးတော့ AP သတင်းကဖော်ပြပါတယ်။ သူကိုလက်ခံတင်လာနေမှာတော့ညောင်မျိုးကဖက်ဒရယ်တရားရုံးမှာရုံးထုတ်ဖို့ရှိနေပါတယ်။တစ်ချိန်လုံးကတော့သူဟာလက်ရှိအမေရိကန်သမ္မတဒေါနယ်ထရန့်၊အမေရိကန်သမ္မတဟောင်းဘယ်ကွင်တန်၊ဗြိတိန်ရဲ့တော်ဝင်မင်းသားအန်ဒရူးဒိုနဲ့ခင်မင်းနဲ့မိတ်ဆွေတငယ်ချင်းတယောက်လည်းဖြစ်ပါတယ်နော်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလှုပ်ခတ်သွားခဲ့တဲ့ငလျင်ကြီးနှစ်ခုကိုကြည့်ရင်တနင်္ဂနွေလုံးတိုင်းတာနဲ့သဘောကပ်ပြီးအနေနဲ့ကြားရောက်ရင်ပြင်ဆင်ဖို့လိုအပ်နေရဆိုတာအချက်ပြလိုက်တာပဲလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ပြီးခဲ့တဲ့ငလျင်တွေမှာတော့ကြီးကြီးမားဆုံးရှုံးမှုတွေမဖြစ်ခဲ့ဘူးလို့လည်းဆိုပါတယ်။တာဝန်ရှိသူတွေအနေနဲ့ငလျင်ရေးပေါ်စနစ်တွေနဲ့အဆောင်ဘေးကင်းလုံခြုံရေးစနစ်တွေကိုအစိုးရအနေနဲ့ပို့ပြီးတော့တင်းကြကြရေးယူဆောင်ရွက်ဖို့လိုပြီးတော့ငလျင်ဖြစ်တဲ့အချိန်မှာလူတွေကိုယ့်ကိုယ်ကိုဘယ်လိုအကာအကွယ်ယူရမလဲအသိပေးကိစ္စတွေကိုလည်းဆောင်ရွက်ရမယ်လို့အုပ်ချုပ်ရေးမှူးကဗင်ကပြောပါတယ်။အခြားပြည်နယ်တွေနဲ့တိုင်းငံလုံးမှာပါအရေးပေါ်ကာကွယ်ရေးကိစ္စတွေဘယ်လိုလုပ်ထားရမလဲဆိုတာတက်လှမ်းလိုက်သလိုပါပဲလို့အုပ်ချုပ်ရေးမှူးကဗင်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။တောက်ချာနေကဖြစ်သွားခဲ့တဲ့ငလျင်ဟာဆိုလို့ရှိရင်ကယ်လီဖိုးနီးယားတောင်ပိုင်းမှာနှစ်20အတွင်းကြီးမားဆုံးလှုပ်ခတ်တဲ့ငလျင်တစ်ခုဖြစ်ပါတယ်။လာမယ့်ဂျပန်တွေအတွင်းငလျင်နောက်ဆက်တွဲတွေထပ်မံလှုပ်ခတ်လာမှာကိုလည်းတောင်ရှိသူတွေကစိုးရိမ်နေကြပါတယ်။တောက်ချာနေကလှုပ်တဲ့9.1%ပြန်ငလျင်ကြောင့်သစ်ဆုံးမှုတွေနဲ့ကြီးကြီးမားမားထိခိုက်မှုတွေတော့မရှိခဲ့ပါဘူးခင်ဗျာ
။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံတို့ကပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။1962ခုနှစ်ကရန်ကုန်တက္ကသိုလ်ဝင်းရင်တွင်မှကျောင်းသားတက်မကအဆောက်အဦကိုဘုံခွဲအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့ဇူလိုင်လ9ရက်နေ့မှာ58နှစ်ပြည့်မြောက်ချိန်ပြည်သူကရွေးချယ်ထားတဲ့အရသာအစိုးရလက်ထက်တတိုင်းပြည်လုံးအတိုင်းအတာနဲ့နိုင်ငံတွင်းစီးရီးငြင်းငြင်းရေးလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာအဆအဆရရပို့ပြီးတော့ဆိုးဝါးလာနေတယ်လို့တက်မကကျောင်းသားတွေကထောက်ပြပြောဆိုကြပါတယ်။ပြဿနာတွေရဲ့အရင်းခံစစ်အာဏာရှင်စနစ်ကိုအပြီးတိုင်တိုက်ဖျက်နိုင်မှုနဲ့တမိုင်းတရားခံမဖြစ်ဖို့နိုင်ငံတော်ဝင်ရှိသူတွေအနေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့လည်းတိုက်တွန်းကြပါတယ်။အပြည့်စုံကိုမတ်စုမုံကစူးစီးတင်ပြထားပါရဲ့ရှင်
။လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆရာနာသိန်းခေါင်းဆောင်ဘူလီဝင်းလက်ထက်ဆန္ဒပြကျောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးကျောင်းသားတမကအဆောက်အဦကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတဦးဆောင်နဲ့ကျောင်းသားတမကအဖွဲ့စည်းတွေနဲ့နိုင်ငံရေးလက်ကျွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့မျိုးဆက်တဲ့ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တမကရဲ့အဆောက်အဦမြေနေရာကိုလာရောက်ခါရဝါပြုခဲ့ကြပါတယ
်။ကျောင်းသားလူခွင့်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရင်းငယ်ရေးတွေတိုက်ပွဲဝင်ကြဆုံးသွားခဲ့ရသောကျောင်းသားပြည်သူပေါင်းစုံအားလေကျူးဘောင်ဘောကျောင်းသားခုနှစ်ဇူလိုင်ခုနှစ်ရက်နေ့တွင်ကြဆုံးသွားခဲ့ရသောကျောင်းသားပေါင်းစုံအားဝန်ထမ်းကြီးအထိုင်မှမြင်ကြည့်လေးစကားယေး
7ဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံခဲ့ရတဲ့ကျောင်းသားအခွင့်အရေးတွေလူခွေးချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုမျိုးထက်စွာကကျောင်းသားတမကရည်မြင့်ရှိမှတောင်းဆိုခဲ့ပါတယ်။တမကရည
်မြင့်မှာကျွန်တော်ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့158နှစ်ရှိပါပြီ။ဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုစစ်တပ်ကဖျက်ဆီးပေးမှုမရှိဘူး။စစ်တပ်ကဖျက်ဆီးပေးပါ။စစ်တပ်ကတောင်းယူပါ။ခုတည်းတောင်းယူမှုတောင်းတမ်းမှုမရှိဘူး။တိုင်းအောင်ဖျက်ဆီးရဲ။တိုင်းပြည်နယ်လူများကြုံ။တိုင်းပြည်ပါလိမ့်မယ်။မရှိဘူး။ဘဝပြည့်လက်ကျင်းချင်ရာဘဝတပြည်လုံးအဲ့တဲ့တဲ့ချုပ်ရဲ။ဆက်ကြိုက်ပါလေစစ်စစ်ကြီးရဲ့စစ်ရဲ။အားလုံးကျွန်တော်ဘာသာပြောပွဲကြုံတဲ့
လက်ရှိအန်တီရသားဆိုရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးဝါးတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြည်ရဲ့ရှေ့ဟောပြောခြင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ်
။ဒီကပြဿနာကအငြင်းကြမ်းနိုင်တဲ့တစ်ဖက်သက်ကျောင်းစီနဲ့အကျိုးကြီးမှစကိုစင်နေတဲ့ဒီရင်းစင်ကြီးတရင်ရင်တောင်းတော်နေတဲ့ကောင်မှာအင်းချမ်းစွာပညာသင်ကြားရေးဟာချင်းချောက်ကြီးကြိုက်ခံနေရလက်ရှိအစိုးရအနေချင်းရတော့ရခိုင်ပြည်နယ်မှာတရေမအောင်ချပြီးတော့အရသာကျောင်းသားလေသမားမျိုးတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ညှဉ်းပန်းဆက်ပြက်နေတဲ့ခြေတွေကြုံနေရတယ်တက္ကသိုလ်တွေစာတင်ကြောင်းတွေကိုဆက်အချိန်တိုင်းစကမ်းတွေလောက်ကားတာကိုကျွန်တော်တို့ကျောင်းသားတွေနဲ့ရှင်သေးပေါ်ရာသိကြုံရတယ်။ဒါတွေဟာပုံပြန်ပွားရတဲ့လုံရအ 建立的上面铁铁路这种路八个大家会就把一路数据中的哎呦招大里连到马里连到马里路南部偏在哪里进行有必要比那些今天今天那些对对真的呢保证完成就可以用来进行有的这种路也对你来进行有铁铁
张大他们家上午人民不是大约两百人个乌上街都乌撇的，八个大张大抗造好，我为别人他那点点张也单位个股民对的加入，啊可也把苏阳来他妈嘞，六块钞票没人呢 ，democracy 山东里面变米那点的开开人呢，中年来钱嘛咯，怎么一点开没撇奥，那是大米中年来的个，比多人呢来对撇些马路带多马嘞。
伊人家的阿那些是那时候奥巴马人家看了撇的，新加坡不爱接的那个，现在你。不用这个呢不记得的是爱的不来去说要求你爱的就能忘记的你家人嘛对于你的工作你那不用人家是有几个嘛出现的工作你我就能够然后我也找那里要求你啊嘛怎么嘛都啊那些苏亚瑟瑟啊啊那有个人的就能发给你的爱过哎怎么应该在里有比较有个保护路来的今天也不如工作多钱的今天也请你嘎嚓嘎不如系列出来请你们地比较留那度来对比较期待嘛那里今天也都讲究一下嘛就能来年嘛脑袋脑袋太比较比如去所以就能够怎么没在里太比较那确实的那么多钱嘛
这个呢出来了快点你们的白眼的杀戮然后这个都为对汤锅也超生的苦年三万出来嘛扎手给他的招纳的物奥美口语的人呢然后这个都塞表演嘛带眼的阿萨乌一面过来离开的话就给他把的心
မဆုမုံပြောပြပေးကြတာပါရှင်အခုတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမကြီးဆွေးနွေးကန်းကိုတင်ဆက်ပေးပါမယ်ခလေးချစ်တဲ့စိတ်မျိုးဆက်သစ်တွေအနာဂတ်လှတရာလှပစေခြင်းနဲ့စိတ်တို့နဲ့ကျေစင်ကောင်းကင်နေရင်တွင်စေတနာမှုကြောင့်ချောင်းကိုဖွင့်လှစ်ခဲ့တယ်လို့ကျောင်းတီထောင်သူကျောင်းအုပ်ဆရာမကြီးဒေါခင်ခင်ဝင်းကပြောပါတယ်ကျောင်းတီရှိရာတောင်ငင်းကြီးမြို့ကိုကိုယ်တိုင်သွားရောက်ပြီးတော့မခင်ပြူထွေးကမေးမြန်းတင်ဆက်ပေးထားပါတယ်ရှင
်နာဂတ်မျိုးဆက်သစ်ကလေးငယ်တွေအတွက်အခြေခံကောင်းတွေမွေးထုတ်ပေးနိုင်ဖို့ကောင်းငင်ကကျဲကလေးတွေလိုသူတို့ရဲ့ဘဝလေးတွေနင်းလက်တောက်ပစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျဲစင်ကောင်းကင်နေရင်တွင်စေတနာမှုကြောင့်ကိုမိလာထဲမှာပဲစတင်ဖွင့်လှစ်ခဲ့တာပါဆယ်စုနှစ်နဲ့ချီရှိခဲ့တဲ့သူ့ရဲ့အိမ်မက်ကိုအကောင့်ထဲဖွင့်နိုင်ခဲ့တာဖြစ်တယ်လို့ဒီကျောင်းကိုမတီထူထောင်တဲ့ဒေါခင်ခင်ဝင်းကပြောပါတယ
်ဒီကျောင်းလေးကိုစထောင်မှုစိတ်ကူးထဲမှာရှိတာကတော့ကြပါပြီကြပါပြီဆိုတော့ဘယ်ချိန်ရလဲလို့မင်းကလေးတို့အဖေရှိဦးမလဲပါအများတန်းစကားပြောပြရင်တိုင်းပြည်ရှေ့ကိုပြုပြင်ခြင်းကလေးလေးတွေကစပြီးတော့သင်ရမယ်ဆိုတော့မကြမကြပြောပြအဲ့ဒီအကောင်ခဲကိုအခုခေါ်နိုင်လို့ကြီးကြီးအများကြီးဝန်တာပါလေဆိုရင်ကြီးကြီးတို့မြန်မာနိုင်ငံကကလေးတွေဟာဟိုတိမ်ဖုံးတယ်လို့ဖြစ်ပြီးတော့နေရာတိုင်းမှာနောက်ကရွေးကြတယ်နေရာတိုင်းမှာအောက်တန်းကြီးကြတယ်အဲနောက်ဟိုဒီကြီးကြီးတို့တွေ့သမျှပေါ့နော်ဒီမြန်မာနိုင်ငံကလေးတွေမှာနည်းနည်းအဆင့်မီမီနေတယ်အရင်ကျေးမှုရောပညာရေးရောအရင်တော့ဘာသာဆိုရင်ပြည်သူနိတိဘာသာအရန်လိုတယ်အဲ့ဒါလေးတွေပြုပြင်ပေးခြင်းနဲ့စိတ်ရှိတယ်အဲ့လိုပြုပြင်ပေးရင်တော့ဒီတိုင်းပြည်ဟာတစ်ဖက်တစ်လမ်းကတိုးတက်မှာပဲဆိုတော့ယုံကြည်ချက်စိတ်ရှိပါတယ်အဲကြောင့်ကြီးကြီးကဒီကြောင်းလေးကိုမဖြစ်မနေဖွင့်နေတယ်
။တချိန်ကဆေဟာနာရှင်စနစ်လက်အောက်အမောက်ခေတ်ကာလတွေအတွင်းဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အတူနေအိမ်ကျဲကျုံမှာနေခဲ့ရတယ်လို့စနစ်ဆိုးရဲ့နှိမ့်ဆက်မှုအောက်မှာမိသားစုတွေဒုက္ခမျိုးစုံခံစားခဲ့ရဘူးတဲ့ဒေါခင်ခင်ဝင်းဟာလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကာလမှာလည်းသူတက်နိုင်တဲ့ဘက်ကနေအနာဂတ်မျိုးဆက်တဲ့လူတော်လူကောင်းလေးတွေကိုပြုစုပြောချောင်ပေးနိုင်ဖို့အတွက်သူ့ရဲ့စိတ်ကူးအိမ်မက်ကိုအကောင့်ထဲပို့ခဲ့တာပါ
။ကျဲကျုံကာလမှာမီးလိမိတာရှိတယ်ဒေါအောင်ဆန်းစုကြည်ကလွတ်ရင်ဘာလုပ်မလဲ။မင်းနိုင်ရင်ဘာလုပ်မလဲ။အဲ့လိုမင်းရင်ကြီးကြီးကအများတန်းဖြေတယ်ကမ္မသည်ရင်တို့မူကြောင်ဖွင့်မှာလို့အဲ့လိုပြောတယ်သူကမေးလောက်ရင်လည်းတစ်ခါမေးတယ်အင်းငါးခါလောက်မေးတော့ထူးဆန်းထားတယ်ဘာလုပ်ချင်တယ်လို့တစ်ခါမပြောပဲဒါပဲပြောနေတယ်ပေါ့အဲ့တော့ဒေါ်စုလူကျင်တာတက်ကြီးကြောင်းနေကြတာမဟုတ်လားလို့အဲ့လိုပြောနေချင်းအဲ့ကလေးလေးတွေကစမှာရမှာလို့ဒါကြောင့်ကျမဒါကိုပဲလုပ်ပါမယ်လို့ဆိုတော့ဘာမှမပြောတော့ဘူးအဲ့နောက်15ရွေးကောက်ပွဲနိုင်တဲ့အခါကျတော့တစ်ခါခေါ်တယ်
ဆက်သုံးရက်နေသူခေါ်တယ်ခေါ်ပြီးတော့အဲမီးတော့မလို့တဲ့လုံအောင်မလာလုံတော့မလာလုံမှာပါလို့ပြောတော့အဲခေါင်းကလည်းမာတယ်ပဲအဲ့တော့မှသူကရှိပြီးရုံကြီးတယ်လို့ကလေးတွေကိုချစ်တတ်တဲ့ဆီယာမာဒီဒေါခင်ခင်ဝင်းဟာကချင်ကသူကြီးပင်ခဲ့တဲ့မကွေးတိုင်းတောင်ရင်းမြို့ကိုပြန်သွားခဲ့ပြီးတော့မြို့တွင်းကနွမ်းပါတဲ့လက်လုံလက်စားအများစုနေထိုင်ရာရက်ခွက်သုံးခုဆုံရအရမှာ မူကျော်ရွယ်ကလေးငယ်တွေကိုပြုစုပြောင်းပေးဖို့အတွက်စေတနာဖြင့်ဒီကလေးလေးကြောင့်ကျေးဇူးကောင်းကင်နေရင်ကိုဖွင့်လှစ်ဖို့အတွက်စတင်ပြင်ဆင်စူးစမ်းခဲ့ပါတယ်။ဆစ်ဆိုးရလက်ထက်ရှစ်ဆစ်ကာလနိုင်ငံရေးအကျအသေးတွေနဲ့အတူကိုရီးဖြတ်သန်းမှုအတွေ့အကြုံတွေကိုမှတ်တမ်းတဲ့ရေးသားထားတဲ့ဒေါက်ခင်ခင်ဝင်းရဲ့ရေစံလမ်းမအိမ်အပြန်စာအုပ်ကလည်းဒီကြောင်းလေးဖြစ်လာဖို့အတွက်အဓိကမ
ဟိုလှူရဲចောင်းစတူစားမယ်လို့ပြောတော့သူဝင်စားအုပ်တိုက်ကလည်းသူတို့ဒီရိုက်ရိုက်ခတွေမယူပါဘူးတဲ့စူပါတယ်ဆိုပြောတယ်နောက်ဟိုဒီဆရာစာရေးဆရာဘုံမြင့်တာဆရာအာသာမြတ်လည်းသူလည်းတစ်ဖက်တစ်လမ်းကတတ်နိုင်တဲ့လောက်ပါမယ်ဆိုပြီးတော့အဲ့လိုစမှတ်ကြီးရမတ်ကြီးကတော့ဒီလိုနေလို့မရသေးဘူးသူများဟိုလှူလှူပါဒီလူကူပါနဲ့အမြဲတမ်းလုပ်နေလို့လည်းမကြိုက်ဘူးဒါထိုင်နိုင်မှမှကိစ္စဖြစ sabi hobi mesekli lava so. But jamai ro tei mekong dai me toa lai de chu sa bi. Toa bi ai ma di hobi ge de bo. Thuru mi ya li di phie ge de. Alu phie de ka ja ro ai ma be alu ngwe li di ta ka ja ge la. Ai alu ngwe li di ye America la rong ga community a phwa ya garo lai de ngwe li di ai alu ngwe di naw BOE ye 85 ni myo patai man ne lu de ngwe di ai ga di akon su bi lo ma di ni bwa klei phit daw. Ai ni bwa เวบี้เนี่ยนอกจากอสอุ้ยด้วยตะคาใส่ปัวเปลี่ยนอีอสอุ้ยก็ไม่รู้ปี้อ๋องซอกอ่ะบ่มะเลยสุบิ๊ดแล้วไอ้สิทธิ์ใส่แท้กูนี่ลงมาอะยินตรงอ่ะคู่เอเนอร์จีมาปัญญายิงเนี่ยปัดเสร็จจองเตียเพียงยัดเลยจนสงผัดทาเลยเอออุ้ยนี่อุ้ยก็ไม่รู้ปานเนี่ยยาดอกินวินนี่อยู่เนาะเค้าเนี่ยพี่อ๋องลงป่าวเตียจ่อไล่ไปอ่ะสุดแล้วไอ้ที่จี้จองกูยิงสินเนี่ยจี้จี้จองอ่ะดองเตียงาเหมี่ยวผิดตัวไปเลย
ဒီကျေးဇူးကောင်းတယ်ဟိုနေ့ကျင်းတွင်ဆိုရဲနာမည်အရဘယ်လိုပေးပြပါလဲအဲဒီဒီစိတ်ကြီးတွေမှာဒီကလေးလေးတွေကိုကျယ်လေးနေကျင်းပါလေဒါပါနော်သူရဲ့ချိုးဖက်အားထုတ်မှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဝမ်းသာဂုဏ်ယူရကြောင်းကိုကျောင်းအပွဲအခမ်းအနားကျင်းပချိန်မှာဗီဒီယိုရုပ်သံပေးပို့ပြီးပြောကြားခဲ့ပါတယ်ကလေးတွေကိုချစ်ခင်တယ်ကလေးတွေကြားထဲမှာန ဒီမှာဂုံယူတယ်ဒီမှာအားပေးတယ်နောက်ပြီးတော့အင်တာနက်ဝင်တာပါတယ်ဒီမှာတို့ရဲ့ကလေးများဟာဘဝကိုစပြီးတော့ရင်ဆိုင်တဲ့အချိန်မှာပျော့ပျော့ရွှင်ရွှင်ရှိဖို့ကအင်တာနက်အရေးကြီးပါတယ်ငငယ်တွေကပျော့ရွှင်တတ်တဲ့ဗီဇာလေးတွေမွေးပေးမှတက်ကြီးလာတဲ့အခါကျရင်ဘယ်လိုစင်ခေါ်မှုတွေပဲရင်ဆိုင်ရရင်ဆိုင်ရပျော့ပျော့ရွှင်ရွှင်
တတိယရှိရှိနဲ့ရင်ဆိုင်နိုင်တဲ့အရေးအသွေးတွေနဲ့ပြည့်စုံမှာပါဒါမှမဟုတ်အဝင်းလုပ်ပေးနေတဲ့အလို့ဟာကျမတို့ရဲ့နိုင်ငံရဲ့အနာဂတ်အတွက်ပဲလို့ကျမယုံကြည်ပါတယ်2019ခုနှစ်ဖေဖော်ဝါရီလ27ရက်ဗိုလ်ချုပ်မွေးနေ့မှာကျင်းပတဲ့ကျောင်းအပ်ပွဲအခမ်းအနားကိုတော့မကွေးတိုင်းဝန်ကြီးချုပ်နဲ့အတူတိုင်းဆိုရတာဝန်ရှိသူတွေအပြင်နိုင်ငံတကာသံတမန်တို့လည်းတက်ရောက်ကူညီခဲ့က
၄ငယ်၈၀ကျော်ရှိပြီးဆီယမ၈ယောက်နဲ့အရန်ဆီယမ၂ဦးခန့်အပ်ထားပါတယ်ရက်ခွက်အတွင်းကကလေးမျိုးရရဲ့ဆီယမကြီးအပေါ်မှာခြားတဲ့ယုံကြည်မှုကရောဘယ်လိုရှိပါလဲ
ဒီတောင်းကပြုစုပြောထောင်တာလေးရစဟိုဟာသမီးလေးအတွက်စိတ်ချယုံကြည်လို့မို့လို
့ကျွန်တော်တို့တာသမီးတွေကအဒီကောင်တော့ထားလုံးတော့ဒီဒီဒီဖြစ်နေတယ်အရေးကောင်တော့တစ်ပင်မှာယုံကြည်စိတ်ချတာနဲ့လာနိုင်ရင်ဖြစ်ပါလေခင်ဗျာဒီဆီယမကြီးကိုလည်းအားလုံးကိုလည်းစီကံတင်ကြဆောင်နဲ့ကလေးလေးကိုဒီကြတဲ့ကြပြီးရတဲ့ငွေလေးရစီကံလေးပါတော့ကလေးတွေတော့ကျွန်တော်တို့လူကြီးတွေပါနောက်ထပ်စိတ်အေးရတဲ့သဘောလေးပါခင်ဗျာ
ဒီမူဂျိုချောင်းမှာလိုအပ်တဲ့အကူအညီနဲ့အကြံဉာဏ်တွေကိုပေးနိုင်ဖို့အတွက်စည်ရနာနဲ့လာရောက်ကူညီပေးသူတို့ချို့လည်းရှိပါတယ်။
ဒီထဲမှာတော့အမေရိကန်ပြည်ထောင်စုမှာမူဂျိုဆီယာမလောက်ခဲ့ပြီးခလေးစိတ်ပညာကိုလေ့လာထားတဲ့ဒေါ်ယူစနာခင်လည်းပါဝင်ပါတယ်။မအမေတယောက်လည်းဖြစ်တယ်။ပြီးတော့ကျောင်းဆရာမလည်းမူဂျိုဆီယာမလောက်ခဲ့တယ်။လောက်ခဲ့ခါမှာမူဂျိုဆီယာမလောက်ခဲ့လုပ်ငန်းခွင့်ကာလမှာသူကဟိုတင်းနန်းနေခဏခဏပေးတယ်။အဲဥပမာပေါ့နော်ဒီဟိုဟာ ပေါ့စတစ်ဘီဟေးဗီယာဆိုတာကကလေးတွေကဒီအပြုအမူတွေကောင်းမွန်အောင်အတွက်ဆရာမတွေကဘယ်လိုအကောင်းစကားပြောမလဲဥပမာပြောနော်ရက်လိုက်လို့ပြောတာထက်ဆိုင်ဒီတစ်ခုကိုမကြိုက်လို့ရှင်ဒီဟာလေးဆက်လုပ်ပါလားအခွင့်အရေးလေးတွေပေးတာပေါ့အဲ့လိုမျိုးလေးတွေမှသိလာတဲ့အခါကျတော့ဒီမှာဒီပေါ့နော်ကျေစင်ကောင်းနေနေရင်မှာမလာပြီးတော့အဲ့ဒီပညာတွေမျှခြင်းပါလေ
ရရွာတွင်ကမူဂျိုအရွယ်ကလေးငယ်တွေကိုအခမဲ့ပြုစုပြောချောင်းပေးနေတဲ့ကျေစင်ကောင်းတဲ့နေရင်ကွင်းစေတနာမူဂျိုချောင်းဟာမကွေးတိုင်းတွင်မှာတော့အကြီးဆုံးမူဂျိုချောင်းဖြစ်ပါတယ်။ခလေးငယ်တွေကိုမှန်ကန်တဲ့ထင်ကြမှုအရေးအချင်းပြေးွားတဲ့သင်ကြားမှုပုံစံအရေးသွေးရှိတဲ့သင်ကြားကိုပစ္စည်းတွေနဲ့သာသင်ကြားပြုစုပြောချောင်းပေးနိုင်မယ်ဆိုရင်နိုင်ငံကနဲ့ရင်ပေါင်းတန်းနိုင်တဲ့မျိုးဆ
ဒီတိုင်းတိုင်းလုံးရဲ့ဆံပြဖြစ်ုံနဲ့မကဘူးတနင်္ဂနွေလုံးရဲ့ဆံပြဖြစ်ခြင်းပါလေဟိုစကြအရာရာတနင်္ဂနွေလုံးကအာကြပြီးတော့ဟိုလိုက်ပြီးတော့ဟိုအတူယူလောက်ဆောင်ကျင်စိတ်ပေါက်လာအောင်အဲ့လိုလုပ်သွားခြင်းပါလေဒီကြီးကြမ်းမကြီးကောင်းလို့အဲအဲ့လိုလုပ်သွားဖို့အချိန်သေးပါသေးလို့ပဲဆိုတော့ဒီကြီးကအဲ့ဒါအတွက်လည်းအများကြီးစူးစမ်းခဲ့ရတာဒီကြောင်းအဆောက်အဦဖြစ်ဖို့ကိုပဲ ချင်းနေပေးပြီးလုပ်ပြီးတော့မှဒီကလေးလေးတွေကိုစပြီးတော့ပြိုးထောင်ပြတဲ့အခါမှာအဲတနိုင်ငံလုံးရဲ့စံပြဖြစ်သွားစေချင်တယ်။အဲအဲ့လိုဖြစ်သွားအောင်လေကိုကိုယ်တိုင်လည်းပဲဟိုဒီလှုပ်နိုင်တဲ့ရွေ့မဆုံးမနစ်လှုပ်သွားမယ်လို့ဆုံးဖြတ်ထားပါတယ်
။အခုချိန်မှာအသက်85နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူ့ရဲ့စိတ်ကူးအိမ်မက်တွေကိုအကောင့်ချဲဖော်ဖို့အတွက်ကိုတော့နောက်ဆုံးချိန်ထိကြိုးပမ်းသွားအောင်မှာဖြစ်တယ်လို့ဒေါက်ခင်ခင်ဝင်းကပြောပါတယ
်။တနင်္လာနေ့ညတိုင်းတင်ဆက်နေကြမြန်မာရေးစူနေကန်ကိုနားဆင်ကြရတာပါရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင
်။VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တင်းငင်းနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနာယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပီမပီးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။နိုင်လွတ်လုံလို့ခေါ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကဘာကိုရည်ရွယ်ပြဋ္ဌာန်းပါသလဲဆိုတာနဲ့ဥပဒေထဲမှာဘာတွေပြဋ္ဌာန်းထားပါသလဲ။နိုင်လွတ်လုံနဲ့ဆွဲဆိုထားတဲ့အမှုတွေကရောဥပဒေပါရည်ရွယ်ချက်တွေနဲ့ကိုက်ညီပါရဲ့လား။ဒီအကြောင်းကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြပြီးမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင်။
အခုရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာထူးခြားတာတစ်ပုဒ်ကဗိုလ်ချုပ်ကြီးဟောင်းသူရဦးရှိမင်းရဲ့ကိုယ်စားလှယ်တယောက်ကနေအရင်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွက်လွှတ်တော်အမဟောင်းဦးလှဆွေခေါ်ဘူးလက်လှဆွေနိုင်ငံရေးသမားဦးဘူဘူကြောင်ငင်းတို့၃ယောက်ကိုတရားစွဲလိုက်တယ်ဆိုတဲ့သတင်းပါသူတို့၃ယောက်ကနေအွန်လိုင်းလူမှုမီဒီယာမှာအင်တာဗျူးဖြေထားတာတွေနဲ့ပတ်သက်ပြီးနင်းနာမှုရှိလို့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့တရားစွဲရတာလို့ဆိုပါတယ်။ဒီကိစ္စမှာတရားစွဲရတဲ့ဆိုတာမထူးဆန်းပေမဲ့အသုံးပြုတဲ့ဥပဒေကထူးခြားနေတာတွေ့နိုင်ပါတယ်။အလားတူသိမ့်မကြသေးခင်ဇွန်လဇန်းမှာလဲကရားပြည်နယ်အစိုးရအဖွဲ့ဟာလိုင်ကော်မှာဗိုလ်ချုပ်ကြေးရုပ်စိုက်ထူတာကိုဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့ကင်နီလူငယ်6ယောက်ကိုလည်းနိုင်လွတ်လုံလို့ခေါ်တဲ့အဲ့ဒီဥပဒေနဲ့ပဲအမှုဖွင့်ထားပြီးတချို့ကတော့ဖမ်းဆီးထားပါပြီ။ပြီးခဲ့တဲ့မလ25ရက်နေ့ကကင်းဒီလူငယ်6ယောက်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာကရားပြည်နယ်ဝန်ကြီးချုပ် UL ဖောင်းရှိုနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရည်ရွယ်ချက်ကောင်းနေကင်းဒီအမျိုးသားသစ္စာပေါက်တွေတိုင်းသားချစ်ကြည်သွေးစည်းရဲ့ရန်သူတွေကျေးဇူးကမ်းသူတွေဖြစ်ကြောင်းဆွတ်ဆွဲဖော်ပြခဲ့လို့ဆိုပါတယ်။နန်းနုလုံလို့အတူကောက်ခေါ်ကြတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေဆိုတာဘာကိုရည်ရွယ်ပြဋ္ဌာန်းခဲ့တာလဲ။ဥပဒေထဲမှာဘာတွေပြဋ္ဌာန်းထားသလဲအခုအဲ့ဒီစွဲဆိုထားတဲ့အမှုတွေဟာဥပဒေပါရည်ရွယ်ချက်တွေနဲ့ကိုက်ညီပါရဲ့လားဆိုတာမေးခွန်းထုတ်ဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်ဒီအကြောင်းလေ့လာကြည့်ကြရအောင်ပ
ါဥပဒေအခန်း၃မှာပြည်ထောင်ဝင်ကြီးဌာနကိုရည်ညွှန်းပြီးပြည်သူတွေရဲ့လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုနစ်နာမှုမရှိအောင်အကာအကွယ်ပေးရမယ်လို့ဆိုထားပြီးပုံမှန်၅ခါခွဲမှာပုဂ္ဂိုလ်တဦး၏နေအိမ်နှင့်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုန်နှင့်ပရဝုန်အတွင်းရှိအဆောက်အအုံများအတွင်သို့တည်ဆဲဥပဒေတရားရေးအရာဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်တဦးဦးအားရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်တပ်ဆိုင်ရာရက်ကွက်သို့မဟုတ်ကျေးရွာအုပ်စုရှိအုပ်ချုပ်ရေးမှုဖြစ်စေကျေးရွာတာဝန်ခံသို့မဟုတ်ရာအိမ်မှုဖြစ်စေဆဲအိမ်မှုဖြစ်စေတဦးဦးအပါအဝင်အနည်းဆုံးတက်တေ2ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။အဲ့ဒီအောက်မှာမှတားမြစ်ချက်များဆိုပြီးအချက်၈ချက်ကိုဖော်ပြထားပါတယ်။အဲ့ဒါတွေကတော့ခုနှစ်ညီသူမျှတည်ဆဲဥပဒေတရားရဲ့အရာခွင့်ပြုသည့်ကိစ္စမှတပါတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမျှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရ
။ညီသူမျှတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမရသူမဟုတ်ပြည်တော်စုအစိုးရအဖွဲ့ဤခွင့်ပြုချက်မရှိဘဲဖြစ်စေကကြီးနိုင်ငံသားတူဤနေအိမ်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသူမဟုတ်ပရဝုန်နှင့်ပရဝုန်အတွင်းရှိအဆောက်အုံအတွင်းဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းသူမဟုတ်တူတူအားဖမ်းဆီးခြင်းမပြုရခကွေနိုင်ငံသားတူဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသူမဟုတ်လူကုန်သိက္ခာကိုထိခိုက်စေနိုင်သောနောက်ရောက်ခံစောင့်ကြည့်ခြင်းစုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရ။ကားငယ်ပုဂ္ဂိုလ်တဦးနဲ့တဦးကြားဆက်သွယ်ရေးပစ္စည်းကိရိယာတမျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုရ
နိုင်ငံသားတဦး၏တရားဝင်ရရှိပိုင်ဆိုင်ထားသောရွှေပြောင်းနိုင်သောပစ္စည်းကိုသော၎င်းမရွှေပြောင်းနိုင်သောပစ္စည်းကိုသော၎င်းမတရားသိမ်းယူခြင်းသို့မဟုတ်ဒိုင်းရိုက်ဖြစ်စေတွေ့ဝါ၍ဖြစ်စေတမင်ပျက်စီးစေခြင်းသို့မဟုတ်ဖျက်စီးစေခြင်းမပြုရဆိုပြီးဖော်ပြထားပါသည်။ဒီတားမြစ်ချက်တွေကိုကျူးလွန်ရင်1600လကနေ3နှစ်ထိဒဏ်ငွေပါချနိုင်တယ်လို့ဖော်ပြထားပါသည်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။နိုင်ငံသားတစ်စုံတစ်ယောက်ကအဲ့ဒီလိုကျူးလွန်ပါတယ်ဆိုပြီးတိုင်ရင်ရဲကဥပဒေအတိုင်းအရေးယူဆောင်ရွက်ပေးရမယ်။အကြောင်းမဲ့ပြက်ကွက်ရင်အဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူကိုထောင်နဲ့တစ်နှစ်ကနေ၅နှစ်အထိချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါသေးတယ်။ဥပဒေပါအချက်အလက်တွေကိုအသေးချာစမ်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံမှာခက်ဆက်ဆက်ပြဋ္ဌာန်းခဲ့ပြီးတဲ့ဥပဒေအလုံးနီးပါးလောက်ဟာပြည်သူလူထုလိုက်နာအောင်မလိုက်နာကျူးလွန်ခဲ့ရင်အပြစ်ပေးအရေးယူနိုင်အောင်ပြည်သူလူထုအပေါ်စီးနှောင်ထားတဲ့ဥပဒေတွေကြီးဖြစ်နေပြီးအခုဥပဒေကြမ်းကတော့အဲ့ဒီဥပဒေပေါင်းများစွာနဲ့ခြားနားနေတာတွေ့နိုင်ပါတယ်သက်ဆိုင်ရာဝန်ကြီးဌာနနဲ့တာဝန်ရှိသူများလို့ခေါင်းစဉ်တက်ထားပြီးပြည်ထောင်စုဝန်ကြီးဌာနရဲတပ်ဖွဲ့အပါအဝင်အစိုးရဝန်ကြီးဌာနလက်အောက်တာဝန်ထမ်းဆောင်တဲ့အရာရှိနဲ့ဝန်ထမ်းတွေရဲ့လုပ်ရက်တွေကိုစီးနှောင်ထားတဲ့ဥပဒေအမျိုးအစားဖြစ်နေလို့ပါဒါကြောင့်မြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတွက်ကြည့်ရင်နှစ်ပေါင်း60ကျော်အတွင်းအလွန်ထူးခြားတဲ့ဥပဒေကြမ်းတရက်လိုတောင်ပြောနိုင်ပါတယ
်အခုအဲ့ဒီဥပဒေထဲကပုံမှန်၈စလုံးပါလူတူဤဂုံသိခါနှင့်ထင်ပေါ်ကြော်ကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တနည်းနည်းဖြင့်ဆောင်ရွက်ခြင်းမပြုရစာသားလောက်ကိုပဲသုံးပြီးရဲတိုင်တရားစွဲနေကြတာမို့ဥပဒေပါပြဋ္ဌာန်းချက်ရွယ်ချက်နဲ့ဘယ်လိုမှမကိုက်ညီဘူးဆိုတာအလွယ်တကူသိမြင်နိုင်ပါတယ်ဒီနေရာမှာအရေးပါလာတာကတော့တရားသူကြီးတွေရဲ့အပိုင်းမှာကာယကံရှင်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီပုံမှန်တက်ပြီးတရားရုံးကိုတင်ပြလာတိုင်းတရားသူကြီးအနေနဲ့အဲ့ဒီအမှုကိုအဲ့ဒီပုံမှန်နဲ့လက်ခံစစ်ဆေးပေးဖို့တာဝန်ရှိတာမဟုတ်ပါဘူးဖြစ်စဉ်နဲ့ပုံမှန်မကိုက်ညီရင်အမှုကိုလက်မခံဘဲအခြားအသေးဖြစ်မှုဆက်သွေးဥပဒေပုံမှန်66ကားကြီးစသဖြင့်အခြားပုံမှန်တွေပြောင်းတက်ဖို့ဆုံးဖြတ်ချက်ချပေးနိုင်ပါလေ။ဒီလိုမှမဟုတ်ရင်တော့ရွေချက်ကောင်းနဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဟာတရားသူကြီးတွေကြောင့်လိုရာအသုံးပြုခံရပြီးငကိုပြဋ္ဌာန်းခဲ့တဲ့ကောင်းမွန်တဲ့ရွေချက်အထမမြောက်ပဲပုံပြက်သွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
တင်စားဆရာဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းညင်တယ်ဆိုရင် VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပို့ပို့နိုင်တယ်လို့စာရိတ်ကတင်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်စာရိတ်တက်တာမှ855ရန်ကုန်စာရိတ်ကြီးရန်ကုန်မြို့ဖြစ်ပါတယ်။အခုဆက်ပြီးတော့မအီးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတစ်ချင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကိုတုံးပြီးတော့ကျမတို့စီစာရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုပြောပြပေးကြပါမယ်။Love on ဆိုတဲ့ Facebook account ပိုင်းရှင်ကတော့ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့တိုက်ရိုက်ဒီဇိုင်းအစီအစဉ်ကိုအားပေးသူဖြစ်ပါတယ်
။မင်္ဂလာပါ VUE ဝိုင်းတော်သားတွေရှင်ကျမကတော့ Radio နားထောင်တဲ့အင်ရှင်မတက်ရောက်ပါမနေ့၈ နာရီအစီအစဉ်တိုက်ရိုက်လေးလိုင်းကိုအကြိုက်ဆုံးပါပဲ။ Program တွေအားလုံးကောင်းပါတယ်။ကချင်ပြည်နယ်ဖားကန်မြို့ဝေခါကြီးရွာကပါစာကိုမပယ်လိုက်ပါနဲ့နော်
။ဖူနန်းဆမ်ဆိုတဲ့တော်ရရှင်ကလည်းသူတိကျနာမေးလာပါတယ်။
ခါရိုင် VOA သတင်းတွေကျမရဲ့ page တွေကိုနေ့တိုင်းတားရရောက်ပြီမဲ့အခုတော့ရောက်မလာတော့တာဘာကြောင့်မလဲရှင် VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေရှင
်ဟုတ်ကဲ့ပါဒီတော့ရှင် VOA သတင်းတွေ Facebook စာမျက်နှာတွေရောက်မလာဘူးဆိုလို့ဒီတော့ရှင်ကိုဖြည့်ကြပေးကြပါတယ်နော်ကိုက Facebook စာမျက်နှာတမျက်နှာကိုသွားမကြည့်ဖြစ်တာဖွင့်မကြည့်ဖြစ်တာများရင် Facebook မှာကအဲ့လိုမျိုးအဲ့စာမျက်နှာကိုယ့်ရဲ့စာမျက်နှာပေါ်မှာလာပြီးတော့အလိုလိုမပေါ်လာတော့ပါဘူးဒီလိုဖြစ်ရင် VOA Bemis News ဆိုတဲ့နာမည်နဲ့သွားပြီးတော့ပြန်ရှာကြည့်လို့ရပါတယ်ဒါမှမဟုတ်လေ VOA Facebook စာမျက်နှာကိုသွား
အဲ့မှာ VOE ကသတင်းအသစ်တင်ကိုယ့်ရဲ့စာမျက်နှာပေါ်မှာအရင်လာပေါ်နေအောင်လို့ CFS ဆိုတာလောက်ထားလို့ရပါတယ်ဘယ်လိုလုပ်ရလဲဆိုတာကျွန်မ Messenger ကနေပြီးတော့နမူနာနဲ့ပြန်ပြီးတော့ပို့ပေးကြည့်လိုက်ပါတယ်ပုံမှန်ပြထားတဲ့အတိုင်းလုပ်ကြည့်ပါနော်အဆင်မပြေရင်ပြန်ပြီးအကြောင်းပြန်ပါရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အချစ်နဲ့ဆိုဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
VOE ကိုဘယ်လိုဆက်သွယ်ရမလဲခင်ဗျာရေဒီယိုနားထောင်လာခဲ့တာ88ခရဲကပါ
ဒီတော့ရှင်ကျမတို့ VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်အခုလိုစာရေးတဲ့ Messenger ကနေပြီးဆက်သွယ်နိုင်ပါတယ်ရှင်။ဒါမှမဟုတ်လည်း email နဲ့စာရေးပို့ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာရှိပါတယ်။ bemis@voenews.com ဖြစ်ပါတယ်ရှင်။အဲ့ဒီကိုစာရေးနိုင်ပါတယ်နော်။နောက်ထပ်ကြော်စင်ဦး Rafi ဆိုတဲ့တော်ရှင်ကလည်းကျွန်တော်တခုလောက်တိုင်ကြားခြင်းလို့ဘယ်လိုဆက်သွယ်ရမှာလဲတဲ့။ဟုတ်ကဲ့။အခုဘယ်လိုဆက်သွယ်ရမှာလဲဆိုတော့တကယ်တမ်း VOE ကိုအခုဆက်သွယ်ပြီးပါပြီနော် VOE ကိုဒီ Messenger မှာစာရေးပြီးဆက်သွယ်နိုင်ပါတယ်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ဒါနဲ့ VOE ကထုတ်လွှင့်ပေးတဲ့အပန်းချင်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးပြောပြချင်ပါတယ်ရှင်ဥဟန်ညွန့်ဆိုတဲ့တော်ရရှင်ကတော့မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက keyword နေရာမှာkeyword အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချင်တာဒီစကားလုံးတွေနေရာမှာ phonetic sample တွေထည့်ပေးလို့ရရင်ကောင်းပါတယ်အင်္ဂလိပ်လိုဘလို့အတန်ထွက်ရမလဲဆိုတဲ့တရုတ်ပြစလုံးတို့လေးတွေထည့်ပေးနိုင်ရင်ပိုကောင်းပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါရှင်အခုလိုအကြံပြုလာကျေးဇူးတင်ပါတယ်အန်တီဒေါ်လာလာတန်းကိုဒီဥဟန်ညွန်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့အစီအစဉ်တစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်ကိုဝင်းမင်းတင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်မှာဒီကျန်းမာရေးအစီအစဉ်မှာဒီစေတောသက်တွေအတွင်းထဲမှာစိတ်ထက်ကြနေတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်အနေနဲ့ဘလို့ဂရုပြုမိပြီးတော့ဒီကိစ္စကိုလှည့်လင်းနေနေဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွနေတဲ့သူကိုကိုဝင်းမင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်ဒီမှာတော့ရရှင်ဦးတန်းတင်ကသူ့ရဲ့ယူရောကနေရေးလာတာမှာတော့စိတ်ချရောကအများဆုံးဖြစ်တဲ့ကြောင်းနေရွယ်ကလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံတဲ့အပေါ်ကြီးကနေပြောဆိုမှုတွေကပို့ပြီးတော့စိတ်ချရောကကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝင်းမြလာပါတယ်ဟုတ်ကဲ့ပါဦးတန်းတင်အခုနားဆင်နေတဲ့သောရရှင်ရဲ့ကိုစားကျမကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့တော်ရရှင်က
မင်္ဂလာပါ VOE 1 0 0 1 0 0များခင်ဗျာရေယူမလွတ်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာအခုကနည်းနည်းနောက်ကျတယ်လို့အကုန်လုံးမတင်လို့ပါ VOE ကိုအမြဲနားဆင်လက်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ချမ်းပေးကြပါလိမ့်ရှင်ကျမတို့ Facebook ကနေတိုင်းကျမတို့ရဲ့ဒီရေယူထုတ်လွှင့်မှုတွေကိုရောရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးပါရနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီတော်ရရှင်ကျမတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျမတို့ဓာတ်ရိုက်လည်းထုတ်လွှင့်ပေးပါတယ်ဓာတ်ရိုက်ထုတ်လွှင့်ပြီးသွားလို့မကြခင်မှာပဲကျမတို့ဒီထုတ်လွှင့်ပေးခဲ့ပြီးတဲ့အစီအစဉ်တွေကလည်းနေပြီးတော့ကောင်းလို့ရရတပုတ်စီပြန်ဖြတ်ပြီးတော့လည်းတပုတ်ချင်းပြန်ပြီးတင်ထားပေးပါတယ်ဒီတော်ရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေးရပုံရပါတယ်နော်ဒါကြောင့်မလို့အကုန်မတက်ဘူးလို့ပြောနေတာပါဟုတ်ကဲ့ကျမတို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျမတို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်။ဒါမှမဟုတ်ကျမတို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လည်းရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုရင်တော့ခုနပြောသလိုပဲဒိုင်းရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းမှာတင်ဆက်ပေးပါရစေ။ဒိုင်းရိုက်ထုတ်လွှင့်စီမှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အဲ့ဒိုင်းရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါရဲ့နော်။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီမင်းပေါ်ဆိုတဲ့တော်ရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော
် VOE ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လာလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော
်ဟုတ်ကဲ့ပါ George Crow နဲ့ Andy ဒေါ်လာလတန်းကိုပြောလိုက်ပါမယ်ရှင်နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က Anti အင်္ဂလိပ်စာတင်ပေးတာအရင်ကောင်းတယ်တေချာကိုရှင်းပြတာစနစ်ကျပါတယ်ဆိုပြီးရေးလာပါတယ်ကျမတို့ VOE မြန်မာပိုင်းက Andy ဒေါ်လာလတန်းအပတ်စဉ်ပို့ချပေးနေတဲ့American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါရယ်နော်ဒီအစီအစဉ်ကိုကျမတို့ရုပ်မြင်သံကြားကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုးရေဒီယိုအစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါရယ်ရှင်နောက်တော့ရရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးတော့ရေးလာတာပါရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOE မြန်မာပိုင်းရဲ့ EDM သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်တိဟာကြီးဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်
ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်ဖြစ်ဝေကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသောရရှင်နေလည်းသိပြီးသားဖြစ်ပါပေမယ့်ကျွန်တော်တို့ဖြစ်ဝေမြန်မာပိုင်းကနေပြီးတော့တိုက်ရိုက်လေလိုင်းဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ကြိမ်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေ
ဒါမှမဟုတ်လေကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတင်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင် VOA သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ် VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်
ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီခြင်းမှာလည်းကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မော်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်လေးကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းပဲပဲကူမှဗတ်မပေးမနဲ့သတင်းမှန်လေးကိုတင်ပြဖို့အထူးအားလုံးဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်နေကြအောင်သတင်းတွေကိုတီးခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးတဲ့အစဉ်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖြားဒေတာတခုမေခမြင့်ဘူတာအိုမချမ်းပေါ်အထီးခီးသွားနေပါတယ်ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်သတင်းတွေဖတ်ခွင့်ရလို့လေအတိအမှတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
ဖန်အန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖန်အန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါသေးတယ်
။ VOA ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်တည်းရဲ့ဆန္ဒပါကျေးဇူးတင်ပါတယ်
။နောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်တို့တင်ပေးတဲ့သတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့သောရရှင်ဖြစ်ပါတယ်။ဒီချင်းလူမျိုးသောရရှင်ကတရင်နေနားထောင်ရတာဘဟုတုတရာလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသချင်းလေးတွေမြန်မာသချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကန်မျိုးကြေးခစ်ရင်ချင်းမှုစုံကပါဆိုတဲ့သောရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOA ကိုနားဆင်သူပါ။သချင်းလေးထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။VOA စီစဉ်တဲ့ကနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတစ်ယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကစနေနေ့ညဓာတ်ရိုက်လေလံအစီအစဉ်အပါအဝင် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOA ကိုအီးမေးလ်တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာလည်းအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကိုဒီယာကာလို့ရေးလာပါတယ်။ VOA ကိုမှတ်ချက်လေးရေးပြီးတော့ပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းတိုင်းမဲ့တဲ့ရင်ကိုသာရေးမယ်ဆိုရင်တော့ဒါဟာတဲ့အမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပြစ်လိုက်တာပါပဲ။တဲ့ရင်ဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းရင်လည်းလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့တို့ရဲ့အမြင်မျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တီးချောင်းတဲ့တော်ရရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင် Sao lai ye tambra, zo wintu ti su tae, lu su re the chinigo, dorasini, along dre, tigane, mira de lesson, tolling people, yi che tawari, di the chinigo, along the tai kazana, mazi, lo miale mari, nasin jiba, no? Asta
doma miao pimpe, ma tuin e the chinpe yeme, tige doka yao topiere, lu, 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 a bong den la yao toyo.
ဒီစုထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ကြကြရပါဓမ္မနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုအင်မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖိုင်ယူနားဆင်နိုင်တဲ့အပြင်
အိဇာနာကျော်ရဲ့မြန်မာပြည်မှာပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ထူးခြားဆက်များသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်အီဂျစ်နိုင်ငံကနှစ်ပေါင်း၄000တန်းရှိတဲ့လဟွန်းပိရမစ်ကြီးတွေကိုပထမဆုံးအကြိမ်ဖြစ်အများပြည်သူကိုဝင်ခွင့်ပေးလိုက်ပါပြီဗြိတိန်နိုင်ငံဟမ်ရှိုင်းဒေသကဒရိတ်ဆန်ကူတာရဲ့ဆရာဝန်တယောက်ဟာနွားတွေကိုစောင့်ရှောက်ရင်းတဲ့သချင်းဆိုနေပါတယ်ဒ
ဒီနိုင်ငံကနှစ်ပေါင်း 4,000 သက်တမ်းရှိတဲ့လာဟွန်ပီရမစ်ကြီးတွေရဲ့ကိုပထမဆုံးအဖြစ်အများပြည်သူဝင်ကွင်းပေးလိုက်ပါပြီ။အထက်ကဂူလန်ချင်းတွေရှီယောင်မြုံနံတဲ့အခန်းနေရာတွေကိုဝင်ရောက်ကြည့်ရှုနိုင်တာပါ။အခန်းတွေထဲကအမိုက်တွေကြောက်တုံးတွေကိုအီဂျစ်ရှီယောင်ဝန်ကြီးဌာနကတစ်နှစ်လောက်အချိန်ယူရှင်းလင်းပြီးအခုလိုဖွင့်လှစ်ခဲ့တာပါ။ကြောက်တုံးတွေကိုသူ့လူကိုနေရာပြန်တက်ဆင်ခဲ့ပြီးတစ်သားလေကားတွေလည်းထည့်သွင်းခဲ့တယ်လို့အီဂျစ်ရှီယောင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အထက်ကရှီဟောင်းလက်ကောက်စွဲကျူးနဲ့ပစ္စည်းလေးတွေကိုလည်းစူးစီးပြီးအပြင်ဘက်မှာပြသထားပါတယ်။အလပတွေစီရင်ချေတာထားတဲ့ကြောက်ခေါင်းတလားကြီးကိုလည်းမျက်နှာဖုံးတွေနဲ့အတူမှန်သွင်းပြသထားပါတယ်။ဖာရိုယန်အရက်မှာတည်ရှိတဲ့ဒီပိမစ်ကြီးကိုအုတ်တွေနဲ့တိဆောက်ထားပြီးလွန်ခဲ့တဲ့နှစ်တရာကျော်လောက်ကမှရှာဖွေတွေ့ခဲ့တာပါ။စနေရစုကဖာရိုဘရင်ဆန်နူရက်စ်နှစ်ကတိဆောက်ခဲ့တယ်လို့ယုံကြည်ရပြီးတော့သူ့အလောင်းကိုလည်းအထဲမှာမြုပ်နှံထားတာပါ။
စကူရစုစတင်တွေ့ရှိခဲ့တဲ့အချိန်ကလေးကပိတ်ထားခဲ့တာဖြစ်ပြီးတော့အခုချိန်ကြာမှကမ္ဘာလှည့်ခီးသွားတွေကိုဆွဲဆောင်ဖို့ဖွင့်လှစ်ခဲ့တာပါခီးသွားလုပ်ငန်းဟာအစ်ချင်းနိုင်ငံရဲ့အဓိကနိုင်ငံသားငွေရှာပေးတဲ့လုပ်ငန်းတစ်ခုဖြစ်ပြီးသမရဟိုစတီမူဘာရက်ကိုဖျောက်ချခဲ့တဲ့2017ဆန္ဒပြပွဲတွေနောက်ပိုင်းမှာပြန်ပြီးတော့ရုန်းကန်နေရတာပါ 2015ငွေကတော့အစ်ချင်းနိုင်ငံကိုကမ္ဘာလှည့်ခီးသွားစုစုပေါင်း15ကနေပါလာရောက်လည်ပတ်ခဲ့ပါတယ်ရှင်
ဗြိတိန်နိုင်ငံ Hampshire ဒေသကတိရိစ္ဆာန်ကူသားတဲ့ဇာဝင်တယောက်ဟာမားရီကိုစောင့်ရှောက်ရင်းတချင်းဆိုနေပါတယ် Alfonso Gamasa ဆိုတဲ့တချင်းတွေက Opera လို့ခေါ်တဲ့အသံရှည်ရှည်ဆွဲဆိုရတဲ့တချင်းအမျိုးအစားဖြစ်ပါတယ် အသက် 68နှစ်ခန့်ကတချင်းဆိုရတာကိုဝါသနာပါခဲ့တာဖြစ်ပြီးသူ့တချင်းတန်ကိုကြားရတဲ့လယ်သမားတွေနဲ့နှွားတွေအနေနဲ့နှစ်သက်သလားဆိုတာမသိပေမဲ့လည်း ကန့်ကွက်တာမရှိဘူးလို့ပြောပါတယ်။နောက်ပြီးတော့လူတွေကသူတို့ကိုစောင့်ရှောက်တာကြိုက်တဲ့အတွက်လဲသချင်းတန်ကြောင့်သူတို့စိတ်တွေအေးချမ်းမယ်လို့ထင်ကြောင်းလဲပြောပါတယ်။တလေးဆန်တွေကိုစောင့်ရှောက်ရတဲ့အလို့ဟာနေစဉ်လုပ်ရတာဖြစ်ပြီးခက်ခဲတက်တဲ့အတွက်လဲအခုလိုသချင်းဆိုတန်ကိုနှွားရီတာမကလူတွေလဲသဘောကျမယ်လို့ပြောပါတယ်ခင်ဗျာ။
ကမ္ဘာ့နိုင်ငံနောက်ပိုင်းကစက်ပင်စရာတယောက်ဟာစွန့်ပစ်စည်းတွေကနေကားတစ်စီးတိစားလိုက်ပါတယ်။အသက်29နှစ်အရွယ်စီဒရစ်စီမန်ဟာသူ့ကိုယ်ပိုင်ငွေဘိုအာဖရိကဖရန့်ငွေ1.5မီလီယံဒေါ်လာနဲ့ဆိုရင်တော့250လောက်ကိုသုံးပြီးတိစောက်ခဲ့တာပါ။ကလေးသုံးယောက်အဖေဖြစ်တဲ့စီဒရစ်စီမန်ဟာကားတစ်စီးတိစောက်ဖို့ဟာသူ့ရဲ့အိမ်မက်ဖြစ်တယ်လို့လည်းပြောပါတယ်။ သူထက်ခက်ခဲဆုံးစိတ်ခေါ်မှုကတော့သူ့နီးနားကလူတွေကမဖြစ်နိုင်ဘူးလို့ပြောနေတာပဲဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ဇနီးဖြစ်သူကတော့သူလုတ်ချင်တာလုတ်ဖို့အားပေးခဲ့တာပါ။သူ့ရဲ့ပင်မအလုပ်ကတော့ကက်တာပီလာစက်ရန်နီယာကြီးတွေပြုပြင်တဲ့အလုပ်ဖြစ်ပြီးအဲ့ဒီအတွေ့အကြုံနဲ့ကားလေးတစ်စီးကိုတိစောက်ခဲ့တာပါ။နောက်ထပ်သူ့ရဲ့အိမ်မက်တစ်ခုကတော့လက်ထွန်ဆက်တစ်လုံးနဲ့တိ
ွင်းထဲမှာအခုလိုကားတွေထွက်လို့ဖို့လိုမယ်လို့ဒေသခံတွေကလည်းပြောပါတယ်ရှင
်။ကိုငိမ့်ညက်နဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းရဲ့Asia 77 ဂျူဒူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ယူရိုနိုင်ငံဟာယူရိုနီယံသတ်ဆင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်ပြီးတိုးမြင့်လှုပ်ဆောင်နေတယ်လို့အီရန်နိုင်ငံကဒီကနေ့မှချေညာလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာစက်ရုံတွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရိုနီယံသတ်ဆင်မှုကို900ခန့်လုံးထိတိုးလာနိုင်ပွဲရှိတယ်ဆိုပြီးတော့လဲရိုက်တာသတင်းကပြောပါတယ်။အာဖဂန်နစ္စတန်လယ်ပိုင်းကဂါဇနီမြို့ကထောင်လိုင်းရုံအနီးနားမှာတာလီဘန်ဘက်ကကားဘုံးထောင်တစ်လုံးဖောက်ခွဲခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီကားဘုံးခွဲမှုကြောင့်အရသားတွေအပါအဝင်လူ12ယောက်ထပ်မံတည်ဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်နယ်ချမ်းမာရေးဌာနပြောခွင့်ရသူကအတည်ပြုပြောကြားလိုက်ပါတယ်။ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဒီနေ့မှလည်းထပ်ပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတော်များများကအနက်ရောက်အင်ဂျီတွေဝတ်ဆင်ပြီးတချို့တွေလည်းဗြိတိန်အလံကိုခိုင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ပြင်းထန်နိုင်ငံမှာတော့ဒီ2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုကျင်းပနေပြီးတော့အခုကျွန်တော်တို့သတင်းကြေညာနေချိန်မှာပဲကစားရဟာပထမပိုင်း28မိနစ်ကိုကြော်သွားခဲ့ပြီဖြစ်ပါတယ်အခုချိန်ကြီးတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲနဲ့ဂိုးမရှိသေးချနေပါတယ်အချိန်တော်များများကတော့အမေရိကန်အသင်းကဘောလုံးပိုင်ဆိုင်မှုအသာနဲ့ဒီထိုးဖောက်ကစားနိုင်ဖို့ကြိုးစားနေပြီးတော့နယ်သာလန်အသင်းဘက်ကတော့ဒီတန်အခန်းစစ်ကိုအထိုင်ချပြီးတော့တံပြန်တိုက်စစ်တွေနဲ့ပြန်ကစားနေတာကိုတွေ့ရပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမုံဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Andre ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 19.25/32 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တို့တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.